ကျင်းပတဲ့19ချိန်မြောက်တရုတ်ပါတီကွန်ဂရက်ဆာတရုတ်သမ္မတဂျီဂျင်းဖင်အတွက်အဓိကကြတဲ့ဆန္ဒမှုတစ်ခုဖြစ်ပြီးတရုတ်အမေရိကန်နှစ်နိုင်ငံဆက်ဆံရေးဘယ်လိုခရီးဆက်မလဲဆိုတာပြသနေတဲ့သင်္ကေတတစ်ခုဖြစ်အမေရိကန်ထောက်လှမ်းရေးအရာရှိကနီကတ်စွာဆုံးဖြတ်နေကြပါတယ်သမ္မတဂျီဂျင်းဖင်ကတော့ခေတ်သစ်တစ်ခုအတွက်စံပြဆိုရှယ်လင်းနိုင်ငံတူထောင်မယ်ဆိုတဲ့ကတိစကားနဲ့ဒီညီလာခံကိုဖွင့်လှစ်ခဲ့တာဖြစ်ပါတယ်အမေရိကန်ထောက်လှမ်းရေးသမားတွေကတော့ဂျီဂျင်းဖင်ရဲ့ဒီပြောကြားချက်ကိုသာမကသူဟာသူ့အာဏာခိုင်မြဲရေးအတွက်နောက်ွယ်ကဘယ်လိုလှုပ်ရှားနေရဆိုတာကိုလည်းစိတ်ဝင်စားနေရတာဖြစ်ပါတယ် American CIA ညွှန်ကြားမှု Mike Pompeo ကတော့မြောက်ကိုရီးယားနျူကလ িয়ার ရန်စမှုပေါ်တရုတ်ရဲ့တုံ့ပြန်လှုပ်ဆောင်မှုကိုကြိုဆိုရမယ့်လှုပ်ရလို့ချီးကျူးထားပါတယ်အဲတစ်ချိန်တည်းမှာပဲအခြား American ထိပ်တန်းအရာရှိကြီးတွေကတော့တရုတ်အစိုးရကိုဝေဖန်နေကြတာပါ American နိုင်ငံသားယုံကြည် Rex Tillerson ကဆိုရင်တရုတ်နိုင်ငံရဲ့တောင်ကျောက်ပင်လယ်အတွင်းလုပ်ရတဲ့ဟာရန်စလိုတဲ့လုပ်ရတွေဖြစ်ပြီးဥပဒေအတိုင်းဆောင်ရွက်မဲ့လုပ်ငန်းတွေအတွက်စင်ခေါ်နေခြင်းဖြစ်တယ်လို့ပြောခဲ့ပါတယ်။အမေရိကန်ထောက်လှမ်းရေးအရာရှိတွေကချီချင်းဖင်ဟာရခိုင်တရုတ်ခေါင်းဆောင်ကြီးဥက္ကဋ္ဌမော်စီ၃ရဲ့ပုံစံမျိုးဖြစ်အောင်သူ့ကိုယ်သူလှုပ်ဆောင်လာနေတယ်ဆိုရင်ပုံကြီးချက်ပြောရမကြဘူးလို့သုံးသပ်နေကြပါတယ်။ဒီပါတီညီလာခံပြီးတော့ရင်ကမ္ဘာ့ဇက်ခုံပေါ်မှာတရုတ်နိုင်ငံရဲ့လှုပ်ဆောင်ချက်အလုံးကိုချီချင်းဖင်ကလွတ်လပ်လပ်လပ်လမ်းညွှန်တော်ထိုင်တော့မှဖြစ်တယ်လို့လည်းဆိုကြပါတယ်။